ပြစ်ဒဏ်ချပြီးလွတ်ရစေတဲ့မြန်မာနိုင်ငံသား183ဦးကိုထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်ကနေမြန်မာနိုင်ငံကော့တောင်းမြို့ဘက်ကိုဩဂုတ်လ18ရက်နေ့မှာထိုင်းရနာပိုင်တွေကပြန်လည်လွှဲပြောင်းပေးခဲ့တာပါသူတို့တွေဟာလွတ်ရစေပြီးတာတော့အနည်းဆုံး3လ4လ5လအထိထိုင်းနိုင်ငံရဲ့အချုပ်ထောင်တွေထဲမှာနေထိုင်နေရသူတွေဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအမှုဆောင်တက်လိုက်တာဦးထူးချစ်ကပြောပါတယ်
ဒီနေ့ပေါ်တော့ကျွန်တော်တို့ဒီလူရစီအရစာယူဖို့ဒီနေ့ညမခန့်ချောင်းကိုပို့လာတော့ကျွန်တော်တို့300 90ကျော်တော့ကျွန်တော်တို့ပြရတယ်။ဟိုတောက်ပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့ဒီရစခန်းနေမှာပို့ထားမိတာရစခန်းနေမှာလည်းသူကအကြာကြီးနေရတာရှိတယ်။နောက်ပို့ပြီးတော့ဆိုးတာကျွန်တော်တို့ဒီဇနောင်းလူဝင်မှုကြီးကြပ်ရေးအချုပ်ခန်းမှာအနည်းဆုံးဟိုလူကြီးကယောက်ျားမိန်းမတစ်ခေါင်ပတ်ချလဲတော့အနည်းတိုင်းရှိနေတယ်။ဆိုတော့တချို့တွေကကျွန်တော်တို့ကဟိုအချုပ်ထဲမှာကျွန်တော်တိုင်းဥပဒေအရတမတဲ့တော့ကိုချုံအောင်ထားလို့မရဘူးဒါပေမဲ့လည်းကျွန်တော်တို့ပြေးခဲ့တဲ့အလုပ်သမားတွေကအနည်းဆုံးကျွန်တော်တို့3လ4လအစလို့9လ6လအထိနေနေရတဲ့ဟိုနေနေရတဲ့အလုပ်သမားတွေရှိနေတယ်အဓိကစက်တလာကတော့ကျွန်တော်တို့ဟိုဘက်ကျွန်တော်ညီမဖက်ဆန်းကလည်းလက်ခံဖို့အစီအစဉ်ဖြစ်မှုတွေအများကြီးတယ်ဘာဖြစ်လို့ဆိုတော့ညီမဖက်ဆန်းကြောက်လို့ရှိရင်ကျွန်တော်တို့ quality 5ရက်ဝင်ရတာပေါ့နော်အဲ့မှာ quality မှာထားဖို့နေဖို့ခက်ခဲနေတယ်အရှိရလို့ကျွန်တော်တို့ပြရတယ
်အချုပ်ထောင်တွေထဲမှာပြစ်ဒဏ်ချပြီးလွတ်ရစေပြီးတဲ့သူတွေဟာလူဝင်မှုကြီးကြပ်ရေးအချုပ်ရဲ့အခန်းကျင်းလေးတွေထဲမှာကျဉ်ကျက်စွာနေထိုင်နေရတယ်လို့အချုပ်ကနေအမြန်လွတ်ဖို့ကလည်းငွေကြေးပေးရတာတွေရှိနေတယ်ဆိုပြီးဦးထူးချစ်ကဆိုပါတယ
်အဓိကတော့ပုံစိုးတာကသူကပတ်စံပေးနိုင်တဲ့လူကဒီဘက်ကလည်းပတ်စံပေးနိုင်တဲ့လူကဟိုဆော့ဆော့ထွက်ရတဲ့လူဒီလိုနဲ့ဖြစ်နေကြရတယ်အဲ့လိုပတ်စံနဲ့ပေးပြီးတော့ဟုတ်တယ်ရဲ့ဆော်ပြီးတော့ထွက်သွားတဲ့လူတွေရောရမို့အဲ့ထဲမှာဆိုရင်လူတွေကဟိုပါပေါ့နော်ပြစ်ချက်ပြီးတော့အစားအသောက်တွေကျောတောက်သုံးရည်တွေကျွန်တော်တို့ဒီခက်ခဲရှိတာမျိုးတွေတွေ့ရတယ်အញ្ញံဆုံးမြန်မာပြည်ကတော့လည်းမခံပြီးဘူးဆိုင်းဆိုးတွေလည်းအញ្ញံဆုံးကျွန်တော်တို့လွတ်ပြေးနေအောင်ဆောင်ရွက်ပြီးတော့လို့ကျွန်တော်နေနဲ့ကြိုးချက်တာ
အခုဂျွန်ဂျူလိုင်ဩဂုတ်လ2လခွဲအတွင်းမှာထိုင်းတောင်ပိုင်းထိုင်းအချုပ်တွေကနေမြန်မာနိုင်ငံကော့တောင်းမြို့ဘက်ကိုပြန်လည်လွှဲပြောင်းပေးတဲ့မြန်မာရှေ့တောင်းလူသမား845ဦးရှိပါတယ်။အခုတကြိမ်ဟာ2လခွဲအတွင်းမှာ5ကြိမ်မြောက်ပြန်လည်လွှဲပြောင်းပေးခဲ့တာဖြစ်ပြီး2လခွဲအတွင်းမှာအမျိုးသမီး300နီးပါးပါဝင်ပါတယ်။ဩဂုတ်လ18ရက်နေ့လွှဲပြောင်းပေးတဲ့အထက်မှာတော့မြန်မာနိုင်ငံသားအမျိုးသမီး50ကျော်ပါဝင်ပါတယ်။အများစုကတော့ထိုင်းနိုင်ငံတဲကိုတရားမဝင်ခိုးဝင်မှုတွေနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်ရှင်။